ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အီရန်ဘာသာရေးခေါင်းဆောင်အယာထိုလာအလီခါမီနီတို့အီရန်နိုင်ငံမြို့တော်တေရန်မှာအင်ကာနီကဆွေးနွေးခဲ့ကြပြီးဒါဟာဆိုရင်နှစ်နိုင်ငံကြားပို့ပြီးတော့ရင်းနှီးလာတာကိုပြသလိုက်တာလည်းဖြစ်ပါတယ်။ဒီနောက်မှာတော့စစ်တမ်းသိမ်းယူကရိန်းနိုင်ငံတွင်းကကောက်ပဲသီးနှံတွေပြည်ပပြန်လည်တင်းပို့နိုင်ရေးချိုးဖောက်မှုအနေနဲ့တူရကီသမ္မတရီဆက်ထီရဲ့အာဒိုဂန်နဲ့လည်းသမ္မတပူတင်တွေ့ဆုံဆွေးနွေးပါတယ်။ယူကရိန်းနိုင်ငံကိုဖေဖော်ဝါရီလ24ရက်နေ့မှာရုရှားတို့ကျူးကျော်တိုက်ခိုက်ပြီးနောက်ပိုင်းရုရှားသမ္မတရဲ့အခုအီရန်ခီးစင်ဟာဆိုရင်ဆိုဗီယက်ပြည်ထောင်စုဟောင်းဒေသတွေရဲ့အပြင်ကိုပထမဆုံးသွားတဲ့ခရီးလည်းဖြစ်ပါတယ်။အီရန်ဘာသာရေးခေါင်းဆောင်ခါမေနီနဲ့ဆက်သွယ်မှုဟာတိတ်ပြီးအရေးကြီးတယ်လို့ရုရှားသမ္မတပူတင်ရဲ့နိုင်ငံသားရေးမူဝါဒရေးရာအကြံပေးယူရီဦးရှားကော့ကမော်စကိုမြို့တော်မှာသတင်းထောက်တီကိုပြောပါတယ်။နှစ်နိုင်ငံရေးနဲ့နိုင်ငံတကာအရေးကြီးဆုံးကိစ္စရပ်တွေမှာသူတို့နှစ်ဦးယုံကြည်စွာဆွေးနွေးနိုင်ခဲ့ပြီးကိစ္စရအများစုမှာနှစ်ဖက်ယက်တီချင်းနီးစပ်တယ်ဒါမှမဟုတ်လဲထတ်တူကြတယ်လို့ဦးရှာခော့ကပြောပါတယ်ယူကရိန်းကျူးကျော်စေချောင်းအနောက်နိုင်ငံတွေရဲ့ပြင်းထန်တဲ့စီးပွားရေးအရာဒဏ်ခတ်ပိတ်ဆို့မှုနဲ့ရင်ဆိုင်နေရတဲ့ရုရှားကအီရန်တရုတ်အိန္ဒိယတို့နဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုခိုင်မာအောင်ကြိုးစားနေတာလည်းဖြစ်ပါတယ်အီရန်ဟာလည်းအနောက်နိုင်ငံတွေရဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုဒဏ်နဲ့ရင်ဆိုင်နေရပြီးအီရန်နျူကလ িয়ার အစီအစဉ်ရေးအမေရိကန်နဲ့လည်းမပြေမလည်ဖြစ်နေတဲ့အီရန်အနေနဲ့ရုရှားနဲ့ပူးပေါင်းဆောင်ရွက်နိုင်ရေးမျှော်လင့်ထားတာဖြစ်ပါတယ်ရှင်